င်းပါပါခင်ဗျာဒီနေ့တဲ့ဒီလိုင်းစီစဉ်မှာတော့ရင်းရင်းဆွေးနွေးမှုတွေမှာဘလို့ဟန်တာတွေရှိနေတယ်လဲရှိတိုးနေတာရက်တန်နေလားနောက်ပြန်ဆုတ်နေလားဆိုတာတွေကိုဆွေးနွေးသွားမှာပါပြီးခဲ့တဲ့လတဲ့နေပြည်တော်မှာကျင်းပသွားတဲ့ရင်းရင်းထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ပြည်တော်စုကခွဲမထွက်ရေးတစ်ခုလည်းတော့တက်မလို့ဖွဲ့စည်းဆွေးနွေးဖို့အစိုးရချက်တွေကြောင့်နောက်ဆက်တွဲအငင်းပွားကြရင်လည်းကြုံရတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နယ်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လေးလည်းဟိုမှာရောက်နေပါပြီသူကတော့ပြည်တော်စုရင်းရင်းဆွေးနွေးမှုပုတ်တွဲကော်မတီဒေါက်တာUPD ချစီယာဥတုဝေဖြစ်ပါတယ်နောက်တူကတော့တိုင်းသားရေးရချွမ်းကျင်သူသတင်းစာဆရာဦးမမောင်စိုးပါဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြီးခဲ့တဲ့ဆွေးနွေးပွဲကိုနည်းနည်းပြန်ကောက်ပြီးတော့အရင်ဆုံးဆွေးနွေးစီခြင်းပါတယ်ဆိုတော့ဒီ taking ဆွေးနွေးပွဲအတွင်းမှာလည်းဒီတိုင်းသားဖွဲ့ရချာမှာဒီကိစ္စစီနဲ့ပတ်သက်လို့တက်လာတဲ့အတွက်လက်လွတ်ရှာရှာဖြစ်ခဲ့တယ်လို့ပဲနောက်ပိုင်းမှာလည်းဒီ KNU ကငင်းငယ်ဆွေးနွေးမှုတွေကိုကြားရရထားမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာရှိပါတယ်နောက် RCSS ကလည်းလူလူသဘောထားမသိရသေးပဲနဲ့ဒါရီကိုလက်ခံနိုင်လို့မရသေးဘူးဆိုပြီးတော့ပြောရတယ်လည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဥတုဝေအရင်ဆုံးဆွေးနွေးပေးပါခင်ဗျာဒီအချိန်လေးနဲ့ပတ်သက်လို့ရေဝီရသုံးတက်မယ်ဆိုရင်ဒီငင်းငယ်ဆွေးနွေးမှုကနောက်ပြန်ဆုတ်သွားတယ်လို့များပြောနိုင်လားခင်ဗျာ
အဲဒီလိုကျွန်တော်တို့ကငင်းငယ်ရေးပို့ဆောင်မှုအဖွဲ့ပေါ့နော် UDGC မှာဒီလိုရဲ့ဟိုစူပေါင်းပြီးတော့ဆွေးနွေးလာခဲ့တာနေ့လည်းကြာပြီပေါ့နော်နောက်လူချင်းနဲ့တော့အတော်ပဲရင်းမိနေဒါပေမဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာသဘောတူတာရင်းရှိရင်မတူတာရင်းလည်းရှိတာပေါ့ဗျာဆွေးနွေးယူနိုင်တယ်ဆိုရင်သဘောတဘာဝအတိုင်းနေနော်ဥပမာအချင်းခွဲမခွဲရဆိုတဲ့စကားလုံးပေါ့နော်စာချုပ်ကျဲထည့်တယ်မထည့်ဘူးဆိုတဲ့ကိစ္စနောက်ပြီးတော့ပြည်တော်စုမြန်မာနိုင်ငံဆိုတာကိုမြန်မာဆိုတဲ့စကားလုံးကြောင်းတင်မကြောင်းတင်နောက်ပြီးတော့တခုပြီးတော့တမတော်ရှိရေလုံုံရေးကိစ္စအစပိုင်းဥစ္စာကိုကိုယ်ကပြလာမျိုးဆက်ရှိတဲ့ခါရီကမပြတ်သားရည်ဘူးပေါ့ဗျာနော်ဒါဒီကလည်းထပ်ထပ်ပြီးတော့ဆွေးနွေးရင်းနဲ့မှနားလည်မှုရောက်ရမှာပြ။ဘာဖြစ်လို့လဲဆိုတော့ဒီကြေးအကြောင်းပြရုံနဲ့သဘောမပေါက်တာမျိုးတွေကိစ္စတွေလည်းရှိတယ်လေနော်။ဒါကြောင့်နှစ်ကြိမ်၊သုံးကြိမ်ဆွေးနွေးရပါတယ်။ဒါကြောင့်စိတ်ဆွေးနွေးပြီးတော့ဒီကအဓိကတော့ဗျာလူပုဂ္ဂိုလ်ကောင်းဆောင်တွေရဲ့စိတ်ကအရေးကြီးတယ်လေနော်
။ဟုတ်ကဲ့။
သမီးတို့လည်းဟိုအရင်ချင်းကလည်းတည်တယ်။အဲလုတ်တင်ရင်တက်တိကြီးလုတ်ရင်တော့ပြင်များပြီးပါပေါ့ဗျာ။ဒီနေ့ဆွေးနွေးတယ်ဆိုတာကိုယ်လူကျင်တိုင်းမဖြစ်ဘူးလေနော်။ဒါအပြီးကြီးလုတ်ရတယ်အနောက်ကျင်းလုတ်ရတယ်ပြီးခဲ့တဲ့အဲအော်တိုကလည်း15ရင်းနေတုန်းကတော့ NC 3မြောက်ခန်းသားမှာအထူးဒီကြရကျင်းပသွားတာကိုတွေ့ရမှာပေါ့နော်။ငင်းငယ်ရင်းနဲ့တိုက်ရိုက်သက်ဆိုင်တဲ့အစိုးရရဲ့တိုင်းသားလေးနဲ့ကန်အဖွဲ့တွေပြီးကြားပြီးကြတယ်ကြာ။အဆုံးဖြတ်ပြီးနိုင်တဲ့ကောင်းဆောင်ညီမလေးတယောက်တည်းဆိုတော့တင်းကောင်းကြီးအများကြီးကြားလိမ့်မယ်လို့အားလုံးကပြောနေနေတာပဲနော်။ဒါပေမဲ့ဒေါ်သာရှင်ရဲ့ထွက်လာတဲ့ခါကျတော့သဘောတူဆုံးဖြတ်ချက်တွေဟာမျိုးမတွေ့ဘူးကြာ။ဒါတိလဲဆိုတော့ရက်ပြည့်ရှင်နေပြီနိုင်ကြဘူးဟိုအရောတော့ကျော်ရိုင်းညွှန်သွားတာပဲတွေ့တယ်အဲ့ဒီနောက်ကျွန်တော်ဗာပြည့်လဲဆိုတော့ KNU နဲ့ RCSS ကတင်ရက်တွေထွက်လာတယ်ကြာနော်ညီညာရေးရှင်နေမှုရဆိုင်နေဆိုတော့အတော့ညီညာရေးကြီးဟိုပြည်ပြည်ပြင်းပြင်းဖြစ်အောင်အချိန်ယူပြီးတော့ပြင်ဆင်နေလို့လားအဲ့တော့ညီညာရေးကြီးဟိုနောက်တလားဆုတ်တာလားဆိုတော့စဉ်းစားကြရဖြစ်လာတာပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဒီဥမောဆိုတဲ့သဘောထားလဲဆွေးနွေးပြပါဦးဆရာအခုဒီတိရဲ့ဒီဆွေးနွေးထိပ်သီးဆွေးနွေးပွဲမှာဒီလိုအဖို့တစ်တည်းကြုံရရတယ်ဆိုတော့ငင်းငယ်ဆွေးနွေးပွဲကလက်တလုံးရေဝီရသုံးသက်ချင်မယ်ဆိုရင်နောက်ပြန်ဆုတ်သွားရလို့များပြောနိုင်မှာဆရာ
အဲကျွန်တော်တို့ဒီငင်းငယ်ဆွေးနွေးပွဲလုပ်ငန်း SE လုပ်ငန်းစဉ်ဟာတစ်ဆုတ်နေတယ်သူကျွန်တော်တို့ပြောရတာတော့ကြာပြီရအဲ့ဒါတကယ်တမ်းဆိုရင်2019ဒုတိယကြိမ်ဒီပြည်လုံးကြီးလာခံကလေးရပဲဗျနောက်ပြန်လို့ညီလာခံလေးကဒီဒီဒီပြည်နယ်ပြည်ထောင်ရေးမှုကိုခွဲမထွက်ပါဘူးဆိုပြီးဒီလိုဒီဝန်နဲ့ရှိတ်ဆက်ထားတဲ့ကာလတွေကကျွန်တော်တို့ပြစ်ဆိုနေတာပါဒါပေမဲ့အဲ့ဒါကိုရှောင်လဲရင်ရှောင်လဲရင်နဲ့တတိယကြိမ်ညီလာခံကျင်းပတယ်အဲအဲ့ဒီကနေပြီးတော့ရှိတ်ဆက်ဖို့ကြာမှာရှောင်လဲလို့မရတဲ့အချိန်မှာဒီတိဒဆင်းနေလို့ဘယ်ဆိုတာပေါ်လာတာပါအဲ့တော့ဒီမှာပြစ်ဆိုနေတဲ့နေရာမှာအဓိကဘာဒီစက်နာ၄ခုကျွန်တော်တို့တွေ့ရတာဗျပထမတစ်ခုကတော့ဒီကိုယ်ပိုင်တိုင်းသားပြည်နယ်ရဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုနဲ့ခွင့်မထွက်ရေးဂရုတွေကိုချိတ်ဆက်ထားတဲ့ကြံစည်လို့ပြောပါမယ်။အဲတမတော်ဘက်ကတော့ဒီခွင့်မထွက်ရေးဂရုတွေကိုလိုလားတယ်။အဲတိုင်းသားပြည်ဘက်ကတော့ဒါမလိုအပ်ဘူးလို့မြင်တယ်။အဲ NLD အစိုးရအနေနဲ့ကတော့ခွင့်ထုတ်စရာမလိုတဲ့ပြည်ထောင်စုကပိုရေးကြီးတယ်လို့မြင်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ဖြေရှင်းမဲ့ကြံစည်တစ်ခုဖြစ်တယ်။အဲဒုတိယတစ်ခုကတော့တခုသေးသောတမတော်ဆိုတာနဲ့ပတ်သက်လို့ဖြစ်တယ်။အဲ့တော့တမရောဘက်ကတင်ပြတာတော့တခုပြောတမရောဆိုတာပဲတင်ပြတယ်။အဲ NLD ဆိုတော့ယတအစိုးရအောက်မှာရှိတဲ့တခုပြောတမရောလို့ဆိုရယ်။အ အတန်းအသားတွေကတော့အရသာအစိုးရအောက်မှာရှိတဲ့တခုပြီးတော့ဖယ်ရတတ်မလို့ဆိုတယ်အဲ့တော့ဝိသေသအစီမတူဘူးဒါနဲ့ပတ်သက်လို့ဆွေးနွေးစာရေးဆွေးနွေးစာရေးအများကြီးဖြစ်လာတာပေါ့တတိယအချက်ကပြောမယ်ဆိုလို့ရှိလို့ရှိရင်ဒီ2018တတိယကြိမ်ညီလာခံကသဝေဥစည်းချုပ်ကနေပြီးတော့2020ခုနှစ်ဒုတိယကြိမ်ဒီပြည်လုံးညီလာခံအပြီးမှာညီငယ်ရေးဆွေးနွေးရေးပြည်ပြောင်းလုပ်ဖို့ဆိုတာတပြောသွားတယ်တခါဒီသီတာဆွေးနွေးပေါ်မှာလည်း2020မှာညီငယ်ရအောင်ယူဖို့ဆိုတဲ့အချိန်ကာလအနာတကိုပြောလာတာတွေ့ရတယ်။အဲဒီတော့ဒီလို့ပြောဆိုတဲ့နေရာမှာလည်းတက်မလို့နေပြီးတော့တချို့ဒီအခြေအနေတွေပါချက်လက်တွေပြင်ဖို့တက်မလို့နေနေခုပြုနိုင်နေဆိုရဲသကားကိုလည်းရင်းမပြောတာတွေ့ရတယ်။အဲတော့တစ်ခါကတက်မလို့အဲ့လိုသဘောထားရှိနေချိန်မှာ LED နည်းနည်းလေ2008အချိန်ကဥပဒေကိုဒီဆွေးနွေးရပြင်ဖို့ဆိုတဲ့ဒီကုကိုပြည်သူ့ကိုပေးထားတယ်အဲ့လိုရွေးချယ်ရှိရတဲ့အတွက်ကြောင့်မလို့ဒီ2020ကိုသူကတောင်းခဲ့ထားတယ်အဲ့တော့တိုင်းရင်းသားလက်နက်အဖွဲ့တွေနေလေဒီ2020မှာတုံးတရားကိုဆုံးပြရမယ်ဆိုရင်အခြေအနေကိုဖြစ်ပေါ်လာတယ်ဒါလည်းတိုင်းရင်းသားလက်နက်အဖွဲ့စည်းတွေအတွက်အချက်လေးတစ်ခုဖြစ်လာတယ်အဲနံပါတ်၄ချက်ပြောမယ်ဆိုလို့ရှိရင်တော့စီရင်ပြပခါပေါ့အဲ့ဒါကတော့ KNU နဲ့လက်မှတ်၅ဒေသမှာဒီလမ်းကြီးဖောက်လုံးနဲ့ဆိုပြီးတော့သစ်စင်တွေလှုပ်လာတဲ့တက်ပြီးတိုးဆွဲလာတဲ့အခါစီးရီးတမန်ဝင်ဖြစ်လာတယ်။တပတ်ကလည်းပဲ RCSN နဲ့ဒီစီးလှူရှားမှုတွေတက်နေတာရှားမှုတွေတော့မကျေလည်ဖြစ်မှုတွေအသီးစားဆွေးနွေးမှာမှဆင်းရှားဖို့တွေ့ရတယ်။အဲ့တော့အခုအချိန်ကမှ NC ကနောက်ဆုံးနေသလားဟိုရပ်တန့်နေသလားဆိုတာတော့မကွဲပြားပါဘူး။ဒါပေမဲ့ NC ဒီလုပ်ငန်းစဉ်ငယ်ငယ်လုပ်ငန်းစဉ်မှာဒီအချက်၄ချက်ကိုအကြောင်းပြုပြီးတော့ထိလော့နေတယ်ရပ်တန့်နေတယ်လို့တော့ကျွန်တော်ပြောလို့ရမယ်ဆက်ပါလေ။
โอเคဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်သူတို့လည်းအခုကျွန်တော်တစ်ခါလည်းအနေနဲ့ပြေးကြပါတယ်အရင်ဆုံးသူကတော့ထိုင်းနိုင်ငံကကိုတီးလည်းမှုကဟိုတခုကမြစ်တာရက်ခံနေတာကျွန်တော်တို့ဆွေးနွေးပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေတော့ဒီစိတ်ဝင်စားနဲ့စာရေးသားပေးဖို့လာရင်များနေရဲ့ဆိုလူရင်းတူရှင်းကိုဆွေးနွေးပေးဖို့မြစ်တာရက်ခံပါတယ်ခင်ဗျာကိုတီးလည်းမှုဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီအစိုးရစစ်တပ်ရဲ့လုံဆောင်ချက်ကတော့ဒုသမှုလို့ရဗာပြည်လဲဆိုတော့ကျွန်တော်ကတော့ဂျမ်းလူခွင့်ရင်းနဲ့ကိုယ်အချက်နှံခွင့်ရောနော်ကျွန်တော်အမှန်တမ်းမှရရှိဖို့လိုအပ်ပါတယ်နော်ဘုချုပ်မရောက်လဲပြောစရာကြောင့်နော်ကျွန်တော်အတိုင်းသာခေါင်းဆောင်တွေကနော်စစ်နည်းနည်းဆုတ်သွားတယ်လို့ပဲကျွန်တော်မြင်ရပါတယ်နော်2008ခြေကံဦးတွေကနော်အတန်အတန်ဖြစ်နေတယ်လို့နော်25ရာခိုင်နှုန်းတော့လူတော်တွေမှာစစ်တပ်ကတာဝန်နေတဲ့အတွက်တော့ဓာတ်လူခွင့်ပြုလို့တော့ကျွန်တော်ကရရှိမှုလုံဆောင်ဖို့ဆိုစိတ်ကူးတယ်ဆက်ဖို့ဆောက်ရှိခြင်းကဥပဒေကိုနော်ပြဖြတ်ဖို့လိုတယ်အဲ့ဒါမှဒါတင်ဆုံ
းဟုတ်ကဲ့ကိုတီးလည်းမှုတယ်ဖုန်းလိုက်ချတာတယ်ဒီမှာလေကျွန်တော်နောက်တူကိုလည်းပြေးချင်ပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောနာလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကနအန်ဒီကတက်လာတာဖေဒီကောင်အခြေခံကိုပြင်မယ်ဆိုပြီးတော့တက်လာတော့အန်ဒီကိုဟလာအကုန်လုံးတောင်းပြောကားပြုံးနဲ့မဲရီဖက်ပြီးကြအခုလည်းလက်ရှိမှာလည်းအောင်းပါပဲနောက်တစ်ခါဒီတမ်မလော့ကဒီအုတ်ချုပ်ရေးအောင်းပါပဲရှိရမှာတမ်မလော့အောင်းပါပဲရှိရမှာအဲ့လိုမဟုတ်ဘူးသူကတီးတာပဲနေမယ်ဆိုရင်ဒီတိုင်းမှာရှိတဲ့ဒီဘာနာအခွန်လေးကိုတမ်မလော့ကိုပြေးတာကိုဒီအစိုးရအနေနဲ့သံဃာအနေနဲ့ပြည်ပတဲ့ကိုရက်သားမှာဖြစ်ပါတယ်။နိုင်ငံကိုကာကွယ်တာမဟုတ်ဘူးအတိုင်းတိုင်းနာကျင်ရင်လိုက်ပြီးတော့သူကနှိတ်ခွန်းတဲ့အတွက်ဒီတမတော်မှာသုံးသိကိုရှော့ချအပြင်မှာဖြစ်ပါတယ်ကိုဒါတော့ပါပဲကို
။ဟုတ်ကဲ့ကိုတမတော်ဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဆိုအီးမေးလ်တွေဒီ Facebook ကပို့ထားစာတချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်ဦးလာထွန်းရဲ့စာကိုဖော်ပြချင်ပါတယ်။မဆုမုံနဲ့ဖတ်ပြပေးပါဦးမယ်။
ရင်ရင်ရင်ဆွေးလေးပွဲတိုးတက်နေပြီလားရက်တက်နေလားနောက်ပြန်ဆုတ်သွားပြီလားဆိုတဲ့သကဝိုင်းမှာတိုးတိုးပြောချင်တာလေးတခုပြောပါရစေရှင်းရှင်းပြောရရင်နောက်ဆုတ်သွားပါပြီဘာဖြစ်လို့လဲဆိုတော့နည်းနည်းရိုင်းရင်ခွင့်လပါချီးကြောက်ရည်လူဆိုသလိုတိုင်းပြည်မှာနိုင်ငံရေးအရာပြီးပြီးသားကိစ္စကိုပြန်တင်လာလို့ပါဟို62ခုနှစ်စက်တရီလာခံကလေးကခွဲမထွက်ရေးကိုတိုင်းရင်းသားတွေခံယူဆွေးနွေးပြီးသားပါ50ခုဖွဲ့သီးပုံမှာခွဲထွက်ခွင့်ကိုဆောင်ရွက်ရမယ်နည်းလမ်းနဲ့တပါတယ်စနစ်အတွင်းမကျင့်သုံးရလို့ပြဋ္ဌာန်းထားခဲ့ပေမဲ့1948ကနေ1962အထိတိုင်းရင်းသားတွေကတောင်းဆိုဆွေးနွေးခြင်းမရှိခဲ့တာကတော့တမိုင်းမှာအထင်ရှားပြခဲ့ပြီးဖြစ်လို့ပါကျွန်တော်သဘောဆိုရင်တော့အစ်မန်နဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့နိုင်ငံတော်ဖွဲ့စည်းပုံပြည်နယ်ဖွဲ့စည်းပုံတွေအခိုင်အမာအတိအကျနဲ့ပြည်ထောင်စုကိုတည်ဆောက်မယ်အဲ့ဒီထဲကမှခွဲထွက်မယ်ဆိုရင်ရှင်းပါတယ်အပြတ်တိုက်ရုံပေါ့ကျွန်တော်ပြောတာထဲကျွန်တော်တို့မိတ်ဆွေကြီးဦးကိုဒီကိုအမှတ်တရလည်းဖြစ်သူပြောခဲ့တာလဲပါဝင်ရအောင် ကျွန်တော်ပြောတာမပါရင်နေပါစေကိုဒီပြောတာကိုတော့အမှတ်တရပါစေချင်တာပါလေးစားလျက်စထုံးတကုံမျိုးတင်းလို့ရေးထားပါတယ်
ဟုတ်ကဲ့ကျေးဇူးပါဒီဥလာထွန်းရဲ့စာထဲမှာတော့ဒီခွမ်းမထွက်ရေးလိုကိစ္စမျိုးတွေကိုမလိုဘဲဆွေးနွေးမှာတင်လာဆိုတဲ့အမြင်မျိုးကိုသူကထောက်ပြထားရရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူဝင်ဆွေးနွေးစီချင်ပါတယ်ခင်ဗျာဒီတန်းသားဖွဲ့စည်းရေးဘက်ကလည်းခွဲထွက်မယ်ဆိုပြီးတကယ်တော့ပြောထားတာမျိုးမရှိဘူးလို့ခွမ်းမထွက်ဖို့လည်းငွားချင်းလက်ခံတယ်ဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီခွမ်းမထွက်ရေးပဲဖြစ်ဖြစ်ပေါ့လေနောက်ဒီတစ်ခုလည်းတော့တက်မလို့ဖွဲ့စည်းရေးမှာဖြစ်ဖြစ်ဒီကိစ္စတွေမှာအခုဒီပြီးခဲ့တဲ့ထက်ဒီဆွေးနွေးပွဲမှာအချိန်အခါမတင်မဲနဲ့ပြောလိုက်တယ်လို့များပြောလို့ရမလားဆရာဦးသူဝင်
ဒီလိုကြီးကျွန်တော်ရှိနေတာကလေဟိုပြဿနာဖြစ်ရတဲ့အကြောင်းကြီးကတော့အခြေခံလေးရပ်တည်ချက်ကလေးတွေနဲ့မတူတာပြ။ကျွန်တော်တိုင်းပြည်မှာဘာလိုအပ်နေလဲလို့ဆိုလို့ရှိရင်ဒါပြည်တော်ကြီးမြန်မာနိုင်ငံတော်ဂျာဆိုတဲ့အဲစိတ်ကြပ်ပေါ့နော်။အဲအဲ့ဒီစိတ်ကြပ်ကလေးကနည်းနည်းရော့ရဲနေတယ်ကြာ။ပြည်တော်ကြီးမြန်မာနိုင်ငံတော်ဂျာစိတ်ကြပ်ကရှိနေဆိုလို့ရှိရင်ရပ်တည်ချက်ကတူရဲခါကျတော့ဒါပြဿနာဖြစ်ပေါ်ရဲ့လေတယ်။နောက်ပြီးတော့လည်းဖြေရှင်းရတယ်လေတာပေါ့ဗျာနော်။ဟုတ်ကဲ့နိုင်ငံသားအခွင့်အရေးတွေဒီသူရတိရတူလို့ရှိရင်နိုင်ငံသားအခွင့်အရေးတွေလည်းတန်းတူမှုကြီးရမှာပေါ့လေနော်နိုင်ငံသားတိုင်းလည်းသမရဖြစ်နေတာပေါ့ဗျာတက်တူတူလို့ရှိရင်နော်အဲ့တော့ဒီမှာဟိုတန်းဒီမှာရှိနေတဲ့တရားဥပဒေကိုလေးစားဖို့လိုလို့ရဲအဲ့ပေါ့နော်ရှိရင်တစ်ခုရှိတော့နိုင်ငံသားအခွင့်အရေးကတော့အားလုံးဒီလေဒါပေမဲ့နိုင်ငံသားတိုင်းမှာသူ့ရဲ့လုပ်ငန်းကလည်းတစ်ဖက်ရှိတယ်ဗျာနိုင်ငံသားအနေနဲ့တော့အားလုံးကကြားကြည့်ရှိတယ်တို့တော့ဥမာအပြင်ဆရာဝန်ဆိုလို့ရှိရင်ဒီမှာဆရာဝန်လုပ်ငန်းရလည်းရှိတယ်ဆိုတော့နိုင်ငံသားဘက်ကတော့ကြားကြည့်ရဲ့တို့ဆရာဝန်ဆိုတဲ့အတွက်ကြောင့်ဆရာဝန်ရဲ့တာဝန်ဆရာဝန်ရဲ့အဲဒါရပိုင်ခွင့်အခွင့်အရေးတွေကလည်းဒီရမှာပေါ့သူကြီးတော်မဲ့ဟာလာညာတုံနေဆိုလို့ရှိရင်လည်းကုံနေရဲ့အခွင့်အရေးဒီရမှာပေါ့နော်ဒါလေသမားရှင်တွေလည်းသမားအခွင့်အရေးတွေဒီရအဲ့ဒါကြတော့အဲ့ဒီအခွင့်အရေးကြတော့မတူကြဘူးလေအဲ့ဒါကတော့နားလေလေအဲ့ဒါကိုနားလေရှိရင်အဲဖြည့်ရှင်းရတာလွယ်တာပေါ့ဗျာနော်အော်ဟာဟိုဝါလေးကြည့်တယ်ဟိုတကယ်ကြီးရှင်နေစိတ်ဆိုတာရှိနေတယ်အဲ့တော့စိတ်ကပြောတယ်လေတောင်ရှင်းတယ်ဟုတ်ပါမလဲမင်းလည်းဒီကောင်ငါလည်းဒီကောင်ပဲအဲ့ဒီတော့ကမင်းရတဲ့မြငါလည်းရပြင်တာပေါ့လို့သူကပြောရှင်းရတော့ဟုတ်တယ်ဒါပေမဲ့မင်းလည်းငါလုတ်တော့မင်းလည်းလုတ်နိုင်လို့ရှိရင်လူကတော့လူအပ်တာပေါ့လို့ပြောတယ်ပဲဆိုလိုတာကတော့ဗျာဟိုလူကြီးအမေပြောတကောင်နဲ့တကောင်ဆိုတော့အားရင်းလည်းမတူဘူးလို့လူအပ်တာရင်းလည်းမတူဘူးကြအဲ့ဒါကိုတော့နည်းနည်းကြည့်ပြီးတော့လို့အမှားလို့ရနော်ဒီလိုမျိုးလေးတော့သိရမှာပေါ့နော
်ဟုတ်ကဲ့ဆိုတော့ဆရာဦးမောင်ဆိုတဲ့သဘောထားလဲဆွေးနွေးစီမှာဆရာကဒီပြီးခဲ့တဲ့ဒီထက်သိညီလာခံမှာတချို့အမြင်သားဒီကိုပေါ့လေကိုပြည်အောင်စုကခွန်မထွက်ရေးလို့တခုလည်းတော့တတ်မလို့ဖော်စီရေးလို့ကိစ္စတွေကအချိန်ခါမတန်မဲနဲ့တင်လာတဲ့ကိစ္စမျိုးတွေဆိုအမြင်မျိုးတွေလည်းရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးမောင်ဆိုတဲ့အမြင်ရောခင်ဗျာ
ခွဲမခွဲဖူးဆိုတဲ့ဂရုဝေဟိုတတ်မလို့ကတောင်းတာတော့တောင်းလို့စဉ်းစားချက်ကတော့ဒီတိုင်းသားလည်းနဲ့ဆိုင်ဖွဲ့စည်းတွေဟာဆက်စားခြင်းတော့တရားသမ္မတနိုင်ငံထူထောင်ရေးဆိုတဲ့ကြွေးကြော်တာမျိုးတောင်းတင်းလာတဲ့အတွက်ဒီဟာကိုဥတည်ပြီးတော့သူဒီဟာကိုဒီတောင်းလို့ပြန်လာနေဒီကတိကူကိုတောင်းလို့ကုန်ရပါတယ်ဒါလက်တွေ့မှာတိုင်းသားလည်းနဲ့ဆိုင်ဖွဲ့တဲ့ဟာဖွဲ့ထွက်ရေးလည်းမပြောဘူးအဲဆွေရမူဝါဒကိုကျင့်သုံးမယ်လို့ပဲအဲစိုးနေကြတဲ့အခြေဖြစ်သူကိုဖွဲ့ထွက်ဖို့လက်တွေ့ရုပ်ခွင့်လမ်းလည်းမရှိပါဘူးအဲ့တော့ကျွန်တော်တူကြီးအမြင်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအခုတန်ဟာကြီးနဲ့လက်နက်တိုက်ပွဲရှော့ချဖို့ဆိုရင်ကျွန်တော်တို့ဖက်ဒရယ်မူပေါင်းတွေကိုတန်ဟာပြည်နယ်တို့ဘလို့ပင်းနေဆိုကိစ္စအရေးကြီးပါတယ်ဒီခွတ်ဆက်ခွင့်မထောက်ခွင့်ဆိုတာအခုချိန်ကပြောနေဖို့လိုအပ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်တူကြီးကလည်းအဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတော့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရှိနေပါသေးတယ်တူကတော့ဟိုရခိုင်ပြည်နယ်မင်းပြဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလေးလူရင်းတူရှင်ဆွေးနွေးမင်းညာလို့ရပါတယ်ခင်ဗျာ
ကျွန်တော်ခေရပြောရရင်တော့ဒါဒီကိစ္စဟာအခုပြောနေတဲ့အချိန်ခါမှာကျွန်တော်အမြင်ပြောရရင်တော့ဆွေးနွေးပွဲကနောက်ဆုံးသွားပြီလို့ကျွန်တော်ပြောချင်ပါတယ်ဘာလို့လဲဆိုလို့ရှိရင်အခုကိစ္စကအဖြစ်ပေါ်နေပြီလို့ကျွန်တော်မြင်ပါတယ်တက်မတော်ကတစ်မျိုးအစိုးရကတစ်မျိုးတိုင်းသားလည်းလည်းကလည်းတစ်မျိုးအခုကိစ္စကသူတို့ဟုတ်ဟောသဘောတရားချင်းဘယ်လိုမှဆက်စပ်လို့မရတဲ့သဘောတရားချင်းမျိုးသိနေရပါတယ်။ဒါကြောင့်ခုကနေ့ကဒီရှင်းနေပွဲဟာဘယ်တော့မှဆင်းမရှင်းနေပွဲမဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုသုံးဖက်ပါတယ်။2020မပြောနဲ့တော့ကဘာတိတိတောင်ဒီရှင်းနေပွဲဟာပြီးမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။ဒါဆိုလို့ရှိရင်အကုန်လုံးကအဖြစ်ပေါ်နေပါပြီ။ တက်မလို့ကလည်းအစိုးရကိုအယုံကြည်မရှိဘူးအစိုးရကလည်းတက်မလို့ကိုအမရဘူးတိုင်းရင်းသားလည်းနဲ့ကလည်းအစိုးရကိုရောတက်မလို့ကိုရောအယုံကြည်မရှိဘူးဆိုတာအခုတတိဟိုအဖြစ်ပေါ်နေပါပြီအဲ့ဒါပဲကျွန်တော်ပြောချင်ပါလေ
ဟုတ်ကဲ့ဦးမောင်ကျော်ဆန်းဆွေးနွေးတဲ့ကျေးဇူးပါကျွန်တော်ဒီ Facebook မှာလည်းကိုတန်လှည့်နေတဲ့အချိန်မှာပဲ Facebook စာမျက်နှာနေပြီကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်သူကတော့ကျော်မိုးဆိုတဲ့အကောင့်ပါရှင်မှာသူကတော့စစ်တပ်ကအဖွဲ့အစည်းတွေရောအာဏာကိုဘယ်သူမှလက်မလွတ်ချင်ကြဘူးလို့တန်းကြည့်ပေါ်ဘယ်နဲ့လက်ကန်ဖွဲ့ရမှာစေနာရင်းငံနဲ့ငင်းချင်းယူရင်စိတ်မရှိကြဘူးဘယ်တော့မှငင်းချင်းရမှာမဟုတ်ဘူးဆိုပြီးသူကလည်းဆောစောဦးမောင်ကျော်ဆန်းသဘောထားမျိုးပေါ့လေနည်းနည်းကိုမျှော်လင့်ချက်နည်းနည်းတိုက်ပထားတဲ့သဘောထားကိုတွေ့ရပါတယ်ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလေးလေးလိုင်းမှာရှိနေပါတယ်သူ့ကိုလည်းအလှည့်ပေးချင်ပါတယ်ကိုမင်းအောင်ဖြစ်ပါတယ်မြန်မာနိုင်ငံမှာကိုမင်းအောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာမှာစက္ကဘုံတစ်ခုရှိတယ်အခုကဒီပြန်ဖြစ်တယ်ဟောဒီရောက်တော့နေလာမီအောင်လို့ကဘလို့လို့ကအလောက်ကိုတောင်းဆိုပြီးကုကူတိုင်းကတကယ်ငယ်မှဖြစ်တယ်ဆိုတာသူ့ရဲ့ဒီချမ်းကြီးကြီးနေတဲ့နိုင်ငံရှိအဲဒီလိုကိုရှိတည်တုံးတဲ့နိုင်ငံတွေဆိုတာဒီကဟာအစိုးရရဲ့နေရာမှာရှိကိုကဲတော့အစိုးရကိုညီညာရေးနဲ့အပြေးချက်ရှုချပြီးရောပြီးရောခုတည်းဒီကြောင့်ဆက်အားလုံးဒီမန်တို့နဲ့ကိုကူရရောမြန်မာပြည်သူပြည်သားတွေအပေါ်မှာဘလောက်မိတ္တရားထားလဲဘလောက်အခါကိုပြီးလဲဒီမှာဖြစ်တာကဘာမှနာမည်ကြီးပါလဲပြင်းတော့
ဟုတ်ကဲ့ကိုမင်းအောင်ရေလူကြီးလူကြီးချက်ကိုဆွေးနွေးပေးပါကိုမင်းအောင
်ဟောင်းနေတဲ့ဆက်ပေါ်လာမျိုးပဲဖြစ်နေဆိုတော့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တစ်ခုလည်းလှည့်ပေးချင်ပါတယ်ဖင်လန်နိုင်ငံကကိုငင်းချင်းအောင်ဖြစ်ပါတယ်ကိုငင်းချင်းအောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ့တော့ဒီကောင်လေးဦးနဲ့ထိုးရနိုင်ကိုကျေးဇူးအရမ်းတင်တယ်လို့ပြောပြပါစီဥပ္ပဝေကိုဖိတ်ထားတဲ့အတွက်အဖဥပ္ပဝေတို့အနေနဲ့ကဒါကငွေငွေငွေလည်းရောက်နေပါပြီအမှန်တရားကိုတစ်ချက်လောက်ကြည်ပြီးလေးကိုပြောဖို့အတွက်ကျွန်တော်တောင်းပန်နေလာပါဥပမာဥဒုလက်ထက်တုံးကရန်ကုန်အစိုးရပဲရှိတဲ့အချိန်မှာအရင်ကဝိုင်းတိုက်သေးတာတစ်ချိန်လို့ချင်းလို့တိုင်းရင်းသားတွေကဗမာစစ်တပ်ကဘာမှမလုပ်တတ်ဘူးဒီတော့တိုင်းရင်းသားတွေကဆွဲထွက်ဖို့ဆန္ဒမရှိဘူးဒါမျိုးတွေကိုဗမာလူမျိုးကြီးဝါဒနဲ့မိုက်တက်တိုင်းပြည်ကိုမိုက်တိုက်ထားတဲ့ကိစ္စကိုသမိုင်းအမှန်လေးတွေပြောပြီးတော့ဥဒုဝေတို့အနေနဲ့ဟိုပြည်သူပြည်သားတွေပေါ့နော်အစိုးရကိုထောက်ခံအောင်တိုင်းပြည်မှာဖြစ်အနာရှင်ခမစ်ချုပ်လေးအောင်တို့လုတ်ပေးဖို့ကျွန်တော်တောင်းပန်နေတာပါ။ကျန်တဲ့ကိစ္စတော့မရှိပါဘူး။ကိုယ်ဟလုံးနဲ့ကိုယ်ရနိုင်ကိုကျေးဇူးတင်တယ်ပဲပြောပြရစီခင်ဗျာ
။ဟုတ်ကဲ့ကိုငင်းရအောင်ပါဝင်ဆွေးနွေးရကျေးဇူးပါ။ဟိုနောက်တူကတော့ကျွန်တော်တို့အီးမေးလ်ပေးပို့ထားတာပါ။ဦးတင်ဝင်ဖြစ်ပါရဲ့။သူကတော့အဆုံးချက်ပေးနေတဲ့ငင်းငင်းတီတီဆွေးနွေးပွဲကျင်းပတာခက်ခဲဟန်တားပြီးအတော်ပြေလဲသွားမယ်လို့တင်နေယူဆခဲ့ရင်လည်းပို့ပြီးအောင်ဆိုးသွားပါရဲ့။ Facebook နဲ့အထူးကချက်တွေကခွဲမထွက်ရေးတက်မတော်တစ်ခုလဲထားရှိဖြစ်နေတာတည်းရတော့ဒီနှစ်ချက်ကိုတရေတိဆွဲဆိုင်မထားပဲအလျှော်တင်အေးယူလို့ဖို့လိုပါရဲ့။နှစ်ဖက်မူတွေကန်ပြီးဆွေးနွေးခြင်းဟာရှေ့မတိုးနိုင်ပါနဲ့ဒီလိုမျက်နှာမူပြီးညီချင်းအကိုတွေတက်ညီလက်ညီအေးယူအလျှော်တင်လုံးမှငင်းငယ်ရနိုင်ပါပါရဲ့။ဆွေးနွေးပွဲပြီးပြည်ရင်ဖွဲ့ကဆွေးနွေးပွဲမတက်ဖို့ယာယီကြဆိုင်းတယ်လို့ရှင်းဖွဲ့ရလဲ NCO ကိုပြန်လဲသုံးသပ်ဖို့ဆွေးနွေးပွဲမတက်ဘူးဆိုပြီးပြောတာတွေကငင်းငယ်ရဲ့အတွက်ကောင်းတာမဟုတ်ပါဘူးလေ။ဒါကြောင့်ငင်းငယ်ရဲ့ရက်တန်ရုံမကနောက်ပြန်မဆုံးအောင်အားထုတ်မယ်အခြေအနေပါ့။ငင်းချင်းရမတိုက်ပြီးတိုးတက်မယ်ဆိုတာနှစ်ဖက်စလုံးသိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြန်လည်လေးစားမှုတွေနဲ့ငင်းချင်းအဖြစ်ငင်းချင်းကြီးကလှမ်းမွေးပါဆိုပြီးသူကတော့မျော်လင့်တဲ့သဘောထားနဲ့ရေးထားပါတယ်ခင်ဗျ။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာတချို့လည်းတစ်ခါရေးဖော်ပြနေပါတယ်။တူကတော့ကျွန်တော်တို့မိတ်တီလာမျိုးကဦးစိန်မောင်မှာသူကလည်းမိကုန်းတချို့နဲ့ဖော်ပြထားတာပါ။ကိုအောင်မဲ့ဖတ်ပြပေးပါဦးခင်ဗျ။
အော်တိုဘာ15ရက်နေ့ဆက်ချရနေလို့မှာနေပြီးတော့မှထူးခြားတဲ့နိုင်ငံရေးတည်တံ့ထေကြီးများရှင်နေဝဲလုပ်ခဲ့ပါတယ်။ဆွေးနွေးဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့သဘောတူထုတ်ပြန်ကြေညာချက်နဲ့သတင်းစာရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်။အဲဒါလေးကိုလေ့လာကြည့်တဲ့အခါမှာအခြေနဲ့ဆရာအားရစရာတွေကိုတွေ့ရပါတယ်။ဒါပေမဲ့ပြင်ပရောက်တဲ့အခါပေါင်ဝင်ဆွေးနွေးခဲ့သူတချို့ကရောသူတို့ရဲ့အတိုင်းဝိုင်းတို့ကပါမကျေနပ်တာတွေသဘောမကျတာတွေကိုပြောကြတယ်လို့ကြားရပါတယ်။ဒါကြောင့်ကျွန်တော်စဉ်းစားစရာသိလိုတာတွေဖြစ်လာပါတယ်။ငင်းငင်းတော့လူကျင်ပါတယ်တီကြီးစကားဟုတ်ရဲ့လားငင်းငင်းတော့လူကျင်နေစွန့်လာမာရီကိုငဲ့နေသလားငင်းငင်းတော့လူကျင်နေယုံကြည်မှုတွေထားနိုင်ပြီလားငင်းငင်းတော့လူကျင်နေကိုစီတံမြရတွေကင်းကြရဲ့လားငင်းငင်းတော့လူကျင်နေကြီးလင်းစေတနာထားကြရဲ့လားငင်းငင်းတော့လူကျင်နေတိုက်ပွဲအလီလီဖြစ်တယ်မလားငင်းငင်းတော့လူကျင်နေ NCA ကိုပြင်လို့ကြပြီလားငင်းငင်းတော့လူကျင်နေခွဲမထွက်ရကိုငင်းခုန်ကြဖို့လူသလားငင်းငင်းတော့လူကျင်နေတမင်နဲ့စားနေကြမှာလားငင်းငင်းတို့လူချင်းတွေတကယ်ဝင်လို့မှအဟုတ်ဖြစ်မယ်မဟုတ်လားငင်း ငင်းငင်းတို့လူချင်းနေပြည်သူတွေကိုငဲကြရဲ့လားခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်ဥစိမ်မောင်မေတ္တာမျိုးဖြစ်ပါတယ်နောက်ထပ် Facebook ကမှတ်ချက်တချို့ရှိပါသေးတယ်မဆုံမဖတ်ပြပြအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုကိုချင်းဆိုတဲ့အကောင့်ကတော့စစ်တပ်ကအစိုးရရဲ့လက်အောက်ဒီမှာသာတိုင်းပြည်ငြိမ်းချမ်းမယ်တိုင်းရင်းသားပြည်သူတွေစိတ်ချမ်းသာမယ်အလုပ်ကိုင်းတွေတိုးတက်လာမယ်လို့ရေးထားပါတယ်စင်မင်းဆိုတဲ့အကောင့်ကတော့အရင်ကလူကြီးတွေကအရင်ပြဿနာတွေကိုရှင်းနေကြတော့အခုလူရွယ်တွေနဲ့သူထက်ငယ်သူတွေကပြဿနာအစ်စ်တွေထပ်သဖြင့်ကြာရင်တော့ပြည်ပြင်းငြိမ်းချမ်းရေးဖြစ်လာမှာပါတဲ့စိုးကြီးဆိုတဲ့အကောင့်ကတော့အုပ်ချုပ်သူတွေအနေနဲ့ဘာမှမလုပ်နိုင်ဘဲနဲ့ခွဲမထွက်ရေးဆိုတာပဲဆိုထားပါတယ်ဘသူမှခွဲမထွက်ချင်ကြဘူးအခုကခွဲမထွက်ရင်တနိုင်ငံလုံးလူတွေမရှိတော့ပါဘူးသူများနိုင်ငံကိုပဲသွားနေရတယ်ဒါကအုပ်ချုပ်သူမကောင်းလို့တည်းတောက်ဗမာရိုးရိုးအရက်သားတွေတော့မနေချင်လို့ထွက်ပေါက်ရှာပြီးသွားနေကြတယ်တခြားတိုင်းရင်းသားဆိုရင်တော့ပိုဆိုးတာပေါ့တဲ့အခုကဗိုလ်ချုပ်လူတစုလောက်ပဲအစီပြေတယ်တာမန်ပြည်သူလူထုကငတ်ပြတ်နေတယ်ဒီတော့ခွဲမထွက်ဘူးဆိုရင်ငတ်လို့သိမယ်တိုက်လို့သိတာလည်းမနေတော့ဘူးခွဲထွက်လို့သိရင်လည်းသိခွဲထွက်မှဖြစ်မယ်တဲ့ကာယဲဆိုတဲ့အကောင်ကတော့စစ်တပ်ကတပတ်လျှော့လိုက်ပဲဆိုရင်အစီပြေဖို့ကများပါတယ်တဲ့စစ်ပြေဒုက္ခဒေဒီထဲမှာကိုပြီးပါတယ်များပါခဲ့ရင်ဘလို့ခံစားရမလဲတဲ့ဒီအချိန်မှာမှငြိမ်းချမ်းရေးဆိုတာကိုခိုင်ခိုင်မာမာမချမှတ်နိုင်ခဲ့ရင်ဘယ်အချိန်ကျမှချမှတ်နိုင်တော့မလဲတဲ့စစ်တပ်ကသမိုင်းစာမျက်နှာမှာလှလှလေးရေးသွားစေချင်ပါတယ်လို့ရေးထားပါတယ်ရှင်
โอเคเชื่อสู่ว่านักแพทย์ที่เราဒီမှာ Facebook ကနေပြီးတော့ထောက်ရှောက်မှတ်ချက်တွေပေးနေရလဲရှိပါတယ်။တယောက်ကတော့ခစ်စွာဆိုတဲ့အကောင့်ပါရှင်မှာသူကစစ်တပ်ကဘာလို့အစိုးရနဲ့ညှိနေရတာလဲတဲ့။အစိုးရဝန်ထမ်းမဟုတ်ဘူးလားတဲ့။စစ်တပ်ဆိုတာတကယ်တော့ငင်းငယ်ကအစိုးရနဲ့တိုင်းရင်းသားပဲစူးနေရမယ့်ကိစ္စပါတဲ့။စစ်တပ်ဆိုတာအစိုးရပြီးရင်ပြရမယ့်အခွင့်အရေးကိုလက်ခံရတဲ့သူရှိမှငင်းငယ်ရနိုင်ပါလိမ့်မယ်တဲ့။နောက်သူကတော့ဘလင်းတော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့တပ်မတော်ကတိုင်းရင်းသားတွေရဲ့ Secretary အောင်စုကိုလက်ခံလိုက်ရင်ဘာမှစစ်တောင်စူးနေရမလို့ဘူးလို့မြင်ပါရဲ့ဆိုပြီးသူကရေးပါတယ်ခင်ဗျာ။ဆိုတော့ကျွန်တော်နောက်ထပ်ဒီအမေရိကန်ပြည်တော်စုကနေကျွန်တော်တို့စာပေးပို့ထားတာကမောင်တက်တနာရဲ့စာပါကိုရင်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ဒီနေ့အစိုးရဘက်မှကျွန်တော်လေးလာမိသလောက်တနင်္လာချထားရေးပူတွဲလေးလာဆောင်ကြည့်ရေးတခုတည်းသောတက်မလို့ဖွဲ့စည်းရေးကိုဝန်ပြထားငွေရရှိရေးနဲ့အချိန်ကာလဥပဒေပြင်ဆင်ရေးတို့ကအဟန့်တားဖြစ်နေပါတယ်။မမိတ်ဖွဲ့ထားတဲ့လက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းမဆွေးနွေးနိုင်ကြောင်းညီညာချက်တွေကလည်းညီညာရေးဆွေးနွေးပွဲအတွက်အဟန့်တားတစ်ခုလိုပဲမြင်မိပါတယ်။ဆွေးနွေးပွဲတိုင်းဟာတန်လျာစိတ်တွေမယုံကြည်တဲ့စိတ်တွေဒီပေါ်အခြေခံစဉ်းစားနေတာကြောင့်ခင်ဗျားတို့ခီးမပေါက်နိုင်ပဲဖြစ်နေရတယ်လို့ယူဆမိပါတယ်။အဆိုးဆုံးကတော့ဟောင်းတန်းဆွေးမိပြီးဒိုင်းပြည်ကိုဆင်းရဲတွေနှက်စီတဲ့အမျိုးသားရေးနဲ့တော်လိုင်းရဲ့အမြင်တွေနဲ့လူမျိုးစုအရေးရှိတဲ့အနေနဲ့ဆွေးနွေးနေတာတွေဟာစနစ်တကျသူ့ရဲ့ကြောင်းလေးအတွက်နိုင်ငံရေးအယူဆအစ်တွေပေါ်ထွက်မလာအောင်အမောင်ဖုံးတယ်လို့ဖြစ်နေတယ်လို့ယူဆမိပါတယ်။ဒါပေမဲ့ပြည်သူကိုမျက်နှာမူထားတဲ့အဆိုးရရဲ့ငြင်းငြင်းရေးအတွက်မနက်ကိုင်ပဋိပက္ခတွေအဆုံးသတ်နိုင်ရေးစဉ်းစားမပြတ်ကြိုးပမ်းမှုတွေဟာရတမနေပဲတရွရွရှေ့ဆက်နေတယ်လို့ပဲမြင်မိပါတယ်။အကယ်၍ဒီမိုကရေစီနိုင်ငံတွေလိုစစ်ကောင်းဆောင်တွေကသာအရက်ဖတ်အုပ်ချုပ်ရေးအောက်ဖုံးလိုက်ခါရှိရှိရောက်သွားခဲ့မယ်ဆိုရင်တန်လျာစိတ်တွေမြုံကြည်မှုတွေရော့ချသွားပြီးဒီလိုငြိမ်းချမ်းရေးဟာလည်းအလင်းမြန်ရရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တန်းတနာဖြေစာပါဆိုတော့ဟိုသူ့ရဲ့စာရဲမှာတော့ဒီမြုံကြည်မှုတွေတန်လျာတွေကဒီဆွေးနွေးပွဲတိုင်းမှာတွေ့နေရဆိုအောင်ထောက်ပြပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးသူဝေကိုပေါ့လေကျွန်တော်အစီအစဉ်နဲ့အဆုံးသတ်ခံရတဲ့အချက်အနေနဲ့ဆွေးနွေးနေကြတာကဒီအဖို့တစ်တည်းဖြစ်ခဲ့တဲ့ဒီပြီးခဲ့တဲ့ထက်တီညီလာခံနေပြီးတော့ဒီရှေ့လာမဲ့ဆွေးနွေးပွဲတွေမှာဒီလိုတန်လျာကြီးကျော်လွန်နိုင်မှုပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီပြီးခဲ့တဲ့မားရီကနေပြီးတော့တင်ကန်းစာယူနိုင်စရာတွေဘာတွေများရှိမယ်လို့များသုံးသပ်လို့ရမယ်ဆရာဦးသူဝေ
ဒီလိုကကျွန်တော်တို့မြန်မာနိုင်ငံမှာလူရှာတွေကတိနေကြည့်ခဲ့ပြီနော်ဒါပေမဲ့ဒီကာလမှာအရေးကြီးဆုံးကဘာလဲဆိုတော့ငြိမ်းချမ်းရရှိဖို့ပဲဖြစ်တယ်။ဒါကြောင့်လဲဆိုတော့ဒီငြိမ်းချမ်းတဲ့အတွက်ကြောင့်ပြည်သူတွေဒုက္ခအမျိုးမျိုးခံကြရတယ်ကြာအခက်အခဲအမျိုးမျိုးကြုံတွေ့ရတယ်။တိုင်းပြည်ရဲ့နိုင်ငံရေးစီဝါရေးဒီလိုတွေကိုမျိုးတွေ့တဲ့အောင်ဒုက္ခနဲ့နေရာမှာလည်းပြေးကွေးသွားတာပေါ့နော်။အခြေရှားဆုံးကတော့ကြာကျွန်တော်တို့အရှိတောင်အရှာမှာဗမာနိုင်ငံကရှိခိနောက်ကြာဆုံးကိုမျိုးမနေဆုံးဖြစ်တာပဲဒီ။ဒါကိုတော်လွားဖို့ဆိုပြီးတော့ကျွန်တော်ငြိမ်းချမ်းရေးပေါ်ဆောင်မှုအပေါ်ကကြိုးစားတဲ့အခါကျတော့ဒီတိုင်းသားလည်းနဲ့တိုင်း21ခွက်ရှိတဲ့နေက10ခွက်နော်တိကျတက်ခဲမှုရဆဲလိုက်တယ်ဆိုတော့တဝက်တော့အောင်နေသွားတာပေါ့ဗျာနော်ဒါကိုတစ်ချက်တော့ကျူးစားမှာပေါ့ဒါပေမဲ့အရေးကြီးတာကတော့ကျွန်တော်ပြောနေတာကတော့ကျွန်တော်တို့အမျိုးသားပြန်လဲတင့်မြဲရေးနဲ့ပတ်သက်လို့ရှိရင်လည်းတင့်မြဲရေးလေးပဲပြောရမယ်ပြမတင့်မြဲတဲ့စိတ်ဆာတွေမပြောရင်းနေရင်ကောင်းတာပေါ့နော်ငြိမ်းချမ်းရေးစိတ်ဆာပြောရင်လည်းငြိမ်းချမ်းရေးရရှိရာရရှိကြောင်းကိုပြောတင်တယ်ဗျာငြိမ်းချမ်းရေးမရတာကိုမပြောနဲ့ပေါ့ဗျာနော်အဲ့တော့ငါကတော့တိကျအောင်ဆိုရင်လည်းပဲတိကျောက်တဲ့တိကျောက်ဖို့အတွက်ကိုဟုတ်လားကျွန်တော်တို့ညီရမယ်ကြိုးစားရမယ်အမုန်းကျရတယ်နဲ့တိကျောက်လို့မရဘူးလေဗျာနော်အဲ့ဒါကြောင့်မလို့ဟုတ်လားလုံးလာမထုတ်ခဲနေလည်းမရဘူးပေါ့အဲ့ဒါကြောင့်ဒီအချက်လက်တွေကိုဟိုကြည့်နေဆိုလို့ရှိရင်ကျွန်တော်တို့လိုအပ်တဲ့ မိညာရေးလူတွေမိညာရေးကိုပဲအဓိကထားပြီးတော့ပြောမယ်ဆိုရင်မိညာရေးရနိုင်ရဲ့ဒါကြောင့်မို့လို့အဲ့ဒီလိုမှတ်တာရင်ကျွန်တော်တိုင်းပြည်ဟာကျွန်တော်ပြည်တော်မှနဲ့ပန်းနိုင်ကိုရောက်မှာပေါ့ဗျာအဲ့ဒါကိုပဲသိကြည့်ကြပါတယ်နော
်ဟုတ်ကဲ့ကျွန်တော်အချိန်2မိနစ်လောက်ကြာနေတော့ဆရာဦးမောင်ဆိုးကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီပြည်ရဲ့ညီလာခံနေပြီးတော့သင်ခန်းစာယူစရာရှေ့ဆွေးနွေးပွဲတွေအတွက်ဘာအများရှိမလဲဆရာ
ဒီကလေးညီလာခံတော့ကျွန်တော်ကောင်းတဲ့အချက်ကကောင်းတာလို့ပြောရမယ်ဆိုတော့ကျွန်တော်တို့မှာပြဿနာရှိနေတယ်ဒီမှာကျွန်တော်ပြောပြတယ်ပြဿနာ14ချက်ရှိနေတယ်ဒီပြဿနာကိုမဖြေရှင်းမဲ့နဲ့ကျွန်တော်ငြင်းငြင်းလုပ်ငန်းစဉ်ကိုကျွန်တော်အောင်မြင်အောင်ကြောအောင်မြင်အောင်မလုပ်နိုင်ဘူးဒီပြဿနာလေးကိုဖြေရှင်းနိုင်မှသာလျှင်ကျွန်တော်တို့ဒီငြင်းငြင်းလုပ်ငန်းစဉ်ကိုရှင်းဆက်နိုင်မယ်ဆိုတော့အတိအမင်းကျွန်တော်တို့တွေ့မြင်နိုင်တယ်ဒါကိုကျွန်တော်တို့ငြင်းငြင်းလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့လူရောလူတို့အနေနဲ့ရောဒီပြဿနာနဲ့ပတ်သက်လို့ပူအောင်ပါဝင်ပြီးတော့ဖြည့်ရှင်းရဖို့ကျွန်တော်တို့အခွင့်အရေးကောင်းတစ်ခုဖြစ်တယ်လို့ရှုမြင်တယ်ဆိုလို့ရှိရင်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့တုံးတင်ဖို့အတွက်ခွာရှိနိုင်တယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးမောင်ဆို UPC JC ဒုက္ခတာဦးသူဝင်ကိုယ်တိုင်ဆွေးနွေးရတဲ့သူတွေစာရေးစာပြုတ်သူတွေနဲ့သတ်သတ်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.